နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ထိပ်သီးဆွေးနွေးပွဲတွေဆက်ပြီးကျင်းပဖို့နဲ့ပါဝင်သင့်တဲ့အင်အားစုတွေအားလုံးပါဝင်နိုင်ရေးဆောင်ရွက်သွားဖို့လို့နိုင်ငံတော်သမ္မတကဒီကနေ့ကတိပြုပြောကြားပါတယ်။ဒီကတိစကားကိုတော့ပြည်ထောင်စုအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံစဉ်ပြောဆိုခဲ့တာဖြစ်ပြီးသမ္မတရဲ့ကတိစကားဟာပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်ဆွေးနွေးရေးအတွက်ဆုံးဖြတ်လိုက်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ VOA မြန်မာဘာရဲ့သတင်းတောက်ကိုမိုးစောကပြောပြပေးပါပါ။
ဟုတ်ကဲ့ပြည်တော်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးပါတီ68ပါတီကခေါင်းဆောင်တွေဟာဒီကနေ့ညနေ3နာရီမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီတွေ့ဆုံဆွေးနွေးပွဲမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကလက်ရှိအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေနဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုအဓိကထားတင်ပြသွားခဲ့ပါတယ်ဒီလိုဆွေးနွေးရမှာအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာစေအတွက်လည်းအခုလိုကတိပြုပြောကြားပါတယ်
နိုင်ငံအင်အားစုအားလုံးကျွန်တော်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေမကြာခဏကျွန်တော်ပြုလုပ်ပါဖို့ကျွန်တော်လိုအပ်ပါတယ်မကြာခဏလည်းကျွန်တော်ပြုလုပ်ပါဖို့ရှိပါအဲ့တော့နေပြည်တော်မှာပြုလုပ်ခဲ့တဲ့ဆောစောကကျွန်တော်ပြောတဲ့ဒီထိပ်သီးဆွေးနွေးပွဲကိုဆွေးနွေးပွဲကိုဆက်လက်ပြီးတော့ပြုလုပ်ပါမှာကျွန်တော်ဖြစ်ပါတယ်ဒီမှာလည်းကျွန်တော်အားလုံးကျွန်တော်ပါဝင်နိုင်အောင်နောက်ကတော့အားလုံးကျွန်တော်ဖိတ်ကြားနိုင်အောင်နောက်ဆီစဉ်ဆောင်တဲ့အခါမှာဒီတချို့နဲ့ဒီအခက်အခဲတချို့ကြောင့်ကျွန်တော်ကြံခဲ့တာတွေကျွန်တော်ရှိပါတယ်။ပရတိအတွက်လည်းနောက်လာမယ့်ဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့အတွက်ဒါကျွန်တော်အနေနဲ့ကြိုးပမ်းပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲတော့အားလုံးပါဝင်နိုင်အောင်ကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုတော့ဒါလည်းပြတိပြီးတော့ပြောကြားလိုပါတယ်
။နိုင်ငံတော်သမ္မတကအခုလိုဂရီဘေးပြောကြားသလိုအင်ကာနေကကျင်းပတဲ့ပြည်တော်စုလွှတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တိုင်းသားလွှတ်တော်ကိုစလက်တဦးတို့တွေ့ဆုံဆွေးနွေးဖို့အဆိုကိုကန့်ကွက်သူမရှိအတည်ပြုဆုံးဖြတ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းကတိုင်းရင်းသားနိုင်ငံရေးပါတီများမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစိုဇမ်ကတော့ပြည်တော်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားကိုအခုလိုတင်ပြပါတယ
်ဖြစ်စီချင်တာကတိုင်းရင်းသားနာမည်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့အထက်ကနေလူကြီးတွေတိုက်ရိုက်ရွေးချယ်ထားတဲ့တိုင်းရင်းသားပုဂ္ဂိုလ်မျိုးဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေဖွဲ့စည်းထားတဲ့ကျွန်တော်တို့NBF တို့နော်ရှိပါတယ်နော်ကြံတဲ့ FDA ဆိုတာမျိုးလည်းရှိပါတယ်ကျွန်တော်တို့ညနိုင်ပြီးမှကျွန်တော်တို့ပူစလဲဒီထိပ်သီးကိုကျွန်တော်တို့ပူပြီးချင်ပါတယ်သူပြောမဲ့ကိစ္စသူဆွေးနွေးမဲ့ကိစ္စလည်းပဲကျွန်တော်တို့တိုင်းသားပါတီဖက်ကနေဒီဟာကိုတောင်းပြီးချင်ပါတယ်အဲ့ဒါလေးတခုကျွန်တော်တင်ပြချင်ပါတယ်
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကကိုစလဲကလည်း6ပွင့်ဆိုင်ဆွေးနွေးမယ်ဆိုရင်တိုင်းသားအစုအဖွဲ့အနေနဲ့ကိုစလဲ9ဦးထည့်သွင်းပေးဖို့အတွက်တင်ပြခဲ့ပါတယ်အခြားနိုင်ငံရေးပါတီကကိုစလဲအများစုကတော့လက်ရှိကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲရဆိုင်ရေးတပြည်လုံးဆိုင်ရာငြိမ်းချမ်းရေးရရှိရေးလေသမားတွေလေယာဉ်မြေပြန်လည်ရရှိရေးနဲ့လဆတိုးပေးချိန်မှာကုန်စည်နှုန်းတွေထိန်းချုပ်နိုင်ရေးစရတွေကိုတင်ပြခဲ့ကြပါတယ်